ရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်မြို့နယ်ဇွတ်အောင်စစ်ဆောင်စခန်းအတွင်းကိုလက်နက်ကြီးကြီးကြားရောက်ပြီးပောက်ကွဲခဲ့တဲ့အတွက်စစ်ဆောင်ဒုက္ခသည်ဦးသေးဆုံးပြီးတဦးကတော့အပြင်းထန်ဒဏ်ရာရခဲ့ပါတယ်စစ်ဆောင်စခန်းထဲမှာစစ်ကောင်စီတပ်ကစစ်ကြောင်းရောက်နေတဲ့အတွက်ဒီကနေ့ညနေပိုင်းအထိကယ်ဆယ်ရေးအဖွဲ့တွေလည်းမဝင်ရောက်နိုင်သေးတဲ့အကြောင်းရန်ကုန်ကပေးပို့တဲ့သတင်းအပြည့်အစုံကိုကိုဝင်းမင်းပြောပြပေးပါရှင
်လာရှုမူဆယ်ပြည်တော်စုလမ်းမကြီးရဲ့အနောက်ဘက်ကုတ်ခိုင်မြို့ရဲ့အနောက်တောင်ဘက်6မိုင်ခန့်အကွာမှာဒီရက်ပိုင်းတွေအတွင်းစစ်ကောင်စီတပ်တွေနဲ့KIA PDF ပူပေါင်းတပ်တွေကြားတိုက်ပွဲတွေဖြစ်ပွားနေပါတယ်ဒီမနက်7နာရီလောက်မှာတော့ဇွတ်အောင်စစ်ဆောင်စခန်းအတွင်းကိုလက်နက်ကြီးကြီးကြားလာကြောင်းစစ်ဆောင်ဒုက္ခသည်2ဦးသေဆုံးခဲ့ရကြောင်းဒေသခံတူက VO ကိုအခုလိုပြောပါတယ
်လက်နက်ကြီးနှလုံးကျပါတယ်ကျွန်တော်တို့စစ်ဆောင်ပြည်သူနှစ်ဦးတက်ဆုံးသွားတယ်ပေါ့နော်လက်နက်ကြီးကြောင်းပြီးတော့နောက်တူကဟိုပြင်းပြင်းထန်ထန်စိုးရင်ရတဲ့အခြေအနေကြီးတန်ရရကွာဒီစစ်ကောင်စစ်ဆောင်ထင်ပါလေစစ်ကောင်စီစစ်ကြောင်းတွေဝင်နေလို့အလောင်းလည်းမကောက်နိုင်သေးပါဘူးခုခါဘက်ကနေကိုဖို့လူမှုကွန်ရက်ရဲ့အပြင်အဖွဲ့ကြီးဘာသာရေးအဖွဲ့ကြီးရဲ့လည်းဒီစစ်ကြောင်းတွေကဒီဘက်မှာပြေးမဝင်တော့လေမာလူနာရောလည်းကျွန်တော်တို့ဆေးကုသဖို့အချိန်ကြီးပို့ဆောင်ဖို့ခက်ခဲနေပါတယ
်စစ်အောင်စစ်ဆောင်စကန်ဟာကာလန်ရွာနဲ့ဆက်ဆက်တရှိနေတာပါပြီးခဲ့တဲ့ရက်ပိုင်းတွေကဟိုနောင်နဲ့ကုန်းချန့်ရွာတွေဘက်မှာတိုက်ပွဲတွေဖြစ်တာရှိခဲ့ပေမဲ့ကာလိုင်နဲ့ဇွအောင်စခန်းဒီမှာတိုက်ပွဲဖြစ်တာမရှိကြောင်းလည်းပြောပါတယ်
။ဖြစ်ဆောင်ထင်းမှာတော့တိုက်ပွဲဖြစ်တာမရှိဘူးဗျ။မနေ့ကတော့ဒီကာလိုင်နဲ့၃မိုင်ဝန်းကျင်တော့ဝေးရင်ညာမှာတိုက်ပွဲဖြစ်တာရှိတယ်။ဟူနောင်နဲ့ကုန်းချမ်းမြာဝန်းကျင်မှာ
လောလောဆယ်မှာတော့ဇွအောင်စစ်ဆောင်စခန်းကပြည်သူများစုဟာစခန်းပြင်ပမှာတင်းရှောင်နေပြီးမိုးကာနဲ့ရိတ်ခါအတွက်အခက်အခဲရှိနေကြောင်းလည်းပြောပါတယ်။တခြားဒေသခံတွေကတိုက်ဆုံသူတွေဟာဒေါ်နန်လိုင်နဲ့မတ်ဒေါင်တော်တို့သားမီးဖြစ်ကြောင်းနဲ့စစ်ကောင်စီစစ်ကြောင်းကတိုက်ပွဲမဖြစ်ပဲလက်နက်ကြီးနဲ့ရန်ပစ်တာဖြစ်တယ်လို့လည်းပြောဆိုပါတယ်။ကုတ်ခိုင်မျိုးကံတွေကတော့ကုတ်ခိုင်ပြူဟာကုန်းကလက်နက်ကြီးပစ်ခတ်တဲ့အတန်းတွေဒီနေ့အထိကြားနေရကြောင်းပြောပါတယ်။ဇွန်အောင်စခန်းတွင်ကြားရောက်တဲ့လက်နက်ကြီးကြီးဟာဘယ်အဖွဲ့ကပစ်ခတ်တယ်ဆိုတာကိုတော့တရားအတိမပြုနိုင်သေးသလိုစစ်ကောင်စီဘက်ကလည်းသတင်းထုတ်ပြန်တာမရှိသေးပါဘူး။ကုန်းချမ်းနဲ့ဟိုနောင်ရွာနီးကကုန်းစာရွာသားတို့ကတော့လက်ရှိသူတို့ဒေသမှာစီးရဲတင်မာမှုတွေရှိနေပြီးတတိနယ်နေထိုင်နေရကြောင်းပြောပါတယ်။
ကိုလိုလိုဆိုတော့အခြေအနေကတော့ပြင်းမာတယ်လို့တော့ဒီနောက်ရချားတယ်သူတို့ကဒီတချို့အဒီရွာဒီကိုတော့ဒီချက်ပြည်နောက်ပြီးတကယ်လို့တမကြီးကြီးချလာရင်သူတက်ပဲချည်ရဲ့ဆင်းသင့်ပြင်သာပြည်ရဲ့အမီပြေးတယ်လေချားတယ
်ကုခိုင်မြို့နယ်အတွင်းတိုက်ပွဲတွေဟာပြီးခဲ့တဲ့အင်္ဂါနေ့လောက်ကစတင်ဖြစ်ပွားနေခဲ့ပြီးကြက်တာပရင်းနေ့ကလည်းကုန်းချမ်းကျေးရွာမှာလက်နက်ကြီးကြီးချတာကြောင့်ရွာသားတူတိခိုက်တန်ရရခဲ့ပါတယ်ဇွအောင်စစ်ဆောင်စခန်းဟာ2012ခုနှစ်လောက်ကမြန်မာစစ်တပ်နဲ့ KIA တိုက်ပွဲကြောင့်တင်းရှောင်နေရသူတွေအတွက်ခရစ်ယာန်ဘာသာရေးအသင်းတွေကဖွင့်လှစ်ထားခဲ့တဲ့စခန်းဖြစ်ပါတယ်။ဒီစစ်ဆောင်စခန်းမှာဒုက္ခသည်250လောက်နေထိုင်နေတာလည်းဖြစ်ပါတယ်ခင်ဗျာ
။ကိုခိုင်မျိုးနဲ့စစ်ဆောင်စခန်းမှာလည်းနေကြီးကြီးကြားခဲ့တာနဲ့ဒီစစ်ဆောင်ဒုက္ခသည်တွေရဲ့အခက်အခဲတွေကိုတော့ကိုဝင်းမင်းပြောပြပေးခဲ့တာပါရှင်။